ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP က2022ခုနှစ်ပထမ၄လတာအတွင်းမြန်မာလူဦးရေ 1.3% ကိုရိက္ခနဲ့အာဟာရထောက်ပံ့နိုင်ခဲ့ကြောင်းကုလသမဂ္ဂကတင်းနယ်လာနေမှာပြောပါတယ
် WFP hopes to reach at least 4 million of the most food insecure and vulnerable
မြန်မာနိုင်ငံမှာဒီနှစ်အတွင်းရိက္ခမလုံလောက်မှုအဆိုးရွားဆုံးကျုံ့တွေ့နေရသူတွေနဲ့ဘေးဒဏ်အသင့်လွယ်ဆုံးသူအနည်းဆုံး၄သန်းလောက်ကိုထောက်ပံ့နိုင်ဖို့ WFP ကရည်မှန်းထားပြီးဒါဟာအရင်းမြစ်ရရှိနိုင်မှုနဲ့လိုအပ်သူတွေထံသွားရောက်နိုင်မှုအပေါ်မှာမူတည်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရာစတီဖန်ဒူဂျယ်ရစ်ကတင်းနှင်းလာနေနယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်ပဋိပက္ခတွေခြေပြန့်နေတဲ့ဒေသတွေမှာတမ်းမြစ်ကန့်သတ်မှုတွေရှိနေဆဲဖြစ်ပြီးအိုးအိမ်ဆွန့်ထွက်ပြေးရသူတွေထံအတားအဆီးမရှိသွားရောက်ခွင့်ရရေးအတွက်လဲ WFP ကတောင်းဆိုထားပါတယ်2021ခုနှစ်ဇူလိုင်လနောက်ပိုင်းကယားဒေသကိုသွားရောက်ခွင့်ရဖို့ကြိုးစားခဲ့ပြီးတဲ့နောက်ဒီသတင်းပတ်အတွင်းမှာပဲကယားပြည်နယ်တွင်ကို WFP ကရိတ်ခါနဲ့တခြားထောက်ပံ့ပစ္စည်းတွေစတင်ဖြန့်ဝေဖို့ရှိနေကြောင်းလဲပြောခွင့်ရကပြောပါတယ်။ကယားပြည်နယ်တွင်တိုက်ပွဲတွေကနေထွက်ပြေးလာကြတဲ့မိသားစုတွေနဲ့ဒေသရင်းအိုးအိမ်စွန့်ထွက်ပြေးရသူတွေရှိရာရှမ်းပြည်နယ်တောင်ပိုင်းဒေသကိုလည်း WFP ကရိတ်ခါတွေပို့ဆောင်နေကြောင်းသူကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်း73စီဇင်းနှုန်းကနှစ်ဆဖြစ်သွားတာကြောင့်ရိတ်ခါဇင်းနှုန်းကြီးမြင့်သွားပြီးပြီးခဲ့တဲ့နှစ်ကာလတူနဲ့နှိုင်းယှဉ်ရင်အခြေခံရိတ်ခါကုန်ကျစရိတ်က32ရာခိုင်နှုန်းတက်သွားတယ်လို့လဲ WFP ကပြောဆိုထားပါတယ်ရှင်။